ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးအထိနာနေတဲ့မြန်မာနိုင်ငံကိုအမေရိကန်ဒေါ်လာတန်350အရေးပေါ်ချိန်ွေပေးအပ်ဖို့နိုင်ငံကငွေကြေးရမွေအဖွဲ့ IMF အမှုဆောင်ဘုတ်အဖွဲ့ကအတည်ပြုဆုံးဖြတ်လိုက်ပါတယ်မြန်မာနိုင်ငံရဲ့ငွေပေးငွေယူရှင်းနှံမှာအပူတပြင်းလိုအပ်ချက်တွေရှိနေတာကြောင့်အခုလိုဒုတိယအကြိမ်ချိန်ွေထုတ်ပေးဖို့ဆုံးဖြတ်လိုက်တာလို့လည်း IMF အဖွဲ့ရဲ့ဇန်နဝါရီ23ရက်နေ့သတင်းထုတ်ပြန်ကြမှာဖော်ပြထားပါတယ် IMF ရဲ့အရေးပေါ်အကူအညီပေးရေးအစီအစဉ်ကမြန်မာနိုင်ငံအတွင်း COVID-19 ကြောင့်ဖြစ်ပေါ်နေတဲ့စီးပွားရေးနဲ့လူမှုရေးတရားမှုတွေကိုရော့ပောင်းအောင်လုပ်ပေးမဲ့နေတူအကာအကွယ်မဲ့အားနည်းသူတွေကိုပံ့ပိုးပေးနိုင်လိမ့်မယ်လို့လည်း IMF ကပြောပါတယ်။အခု IMF ရဲ့ချိန်ွေကဒုတိယအကြိမ်မြောက်ချိန်ွေဖြစ်ပါတယ်။2020ပြည့်နှစ်ဇွန်လတုန်းကလည်းအမေရိကန်ဒေါ်လာ356.5သန်းချိန်ွေပေးရခဲ့တာကြောင့် COVID-19 ကူစားရေး IMF ကပေးရထားတဲ့ချိန်ွေပမာဏဆွေဆွေပေါင်းဒေါ်လာသန်း900ရှိပြီဖြစ်ပါတယ်။အခုဒီချိန်မှာလည်းမြန်မာနိုင်ငံရဲ့မြစ်တရက်ကန်ချက်ကိုအခြေခံပြီးအမှုဆောင်ပုဂ္ဂိုလ်ကဆွေးနွေးကြတာဖြစ်ပါတယ်။ဆွေးနွေးပွဲပြီး IMF အဖွဲ့ရဲ့ဒုတိယစီမံခန့်ခွဲမှုဒါရိုက်တာမစ္စဟီရိုဖူရူဆာဝါရဲ့ထုတ်ပြန်ချက်မှာ COVID-19 ဒုတိယလှိုင်းကြောင့်မြန်မာစီးပွားရေးထိခိုက်နေပြီးအပေါ်လာပိတ်ပင်တာခီးသွားလုပ်ငန်းကျဆင်းတာနဲ့ကုန်ပစ္စည်းထုတ်ဖို့မူလန်းကြောင့် supply chain တွေပြတ်တောက်ကုန်တာတွေဖြစ်ပေါ်နေတယ်လို့ပြောပါတယ်။အခုပေးရတဲ့ချိန်တွေကCOVID-19 ကြောင့်အပူတပြင်းလိုအပ်နေတဲ့မြမပါဏာငွေကြေးအခြေအနေကိုကုစားရမှာအထောက်အကူဖြစ်စေလိမ့်မယ်လို့လည်းမစ္စတာဟီရိုဖူရူဆာဝါကပြောပါရခင်ဗျ